ရခိုင်ပြည်နယ်အတွင်းတင်းမာမှုတွေတိုးနေတဲ့အချိန်မှာတပ်သားတစ်တချို့ကိုတင်နှံပေးပြီးတော့အရန်ရဲတပ်ဖွဲ့မှလုံခြုံရေးတာဝန်ပေးလိုက်တဲ့အကြောင်းရိုက်တာသတင်းမှရေးပါတယ်ဒေသဆိုင်ရာလူအခွင့်အရေးအဖွဲ့တချို့ကလည်းလက်ရှိအချိန်မှာရဲတပ်ဖွဲ့အတွင်းလူမျိုးစုံပါဝင်တဲ့လို့ဝေဖန်ထားပါတယ်ဒီဝေဖန်ချက်အပေါ်မှာရခိုင်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေရဲ့တုံ့ပြန်ပြောကြားချက်တွေနဲ့အတူကိုသိန်းထိုက်ဦးကစူးစီးတင်ပြပေးပါမယ်ရှင်
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ကျန်းပယ်တိုက်ခိုက်မှုသတင်းတွေလုံခြုံရေးအဖွဲ့ဝင်တွေတာဝန်ယူမှုအခြေအနေတွေပေါ်နိုင်ငံတကာအာရုံစိုက်နေတဲ့အချိန်မှာပဲလက်ရှိရဲတပ်ဖွဲ့အင်အားကိုဖြည့်တင်းမှုအတွက်အရသာ130ကျော်ကိုအရန်တပ်ဖွဲ့ဝင်တွေအဖြစ်ရပ်တို့တင်နှံပေးပြီးမြန်မာအစိုးရတာဝန်ရှိသူတွေကလုံခြုံရေးတာဝန်ထမ်းဆောင်ခိုင်းလိုက်တာပါရခိုင်ပြည်နယ်ရဲတပ်ဖွဲ့အကြီးအကဲဗိုလ်မှူးကြီးစိန်လွင်ကတော့အခုလိုပြောပါတယ
်လိုအပ်တဲ့ရဲတပ်ဖွဲ့အင်အားတွေကအချိန်မီပြည့်စုံရရှိနိုင်အောင်ဖွင့်လှစ်ခြင်းပဲဖြစ်ပါတယ်ဒီမှာဟိုတက်ဆန်ပြည်နယ်လိုက်ပေါ့သူတို့ဟိုဒေသမှာပြန်တောင်ထမ်းဆောင်မဲ့သူတွေလက်ဒီမှာပါပါတယ
်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်သူတွေကတိုက်ခိုက်ခဲ့တဲ့သတင်းတွေနဲ့ဒေသခံတွေစိုးရိမ်ထိတ်လန့်နေချိန်မှာရခိုင်လူငယ်တွေအကြားကိုယ့်ဒေသကိုကိုယ်ကာကွယ်ခြင်းနဲ့လုံခြုံရေးတာဝန်ယူခြင်းနဲ့စိတ်တွေပို့ပြီးတော့ပေါ်လာခဲ့တဲ့အကြောင်းသင်တန်းတက်သူတယောက်ဖြစ်တဲ့ကိုအောင်သိန်းထွန်းကပြောပါတယ
်ဒီနေ့မှာတော့ဟိုစိတ်မကောင်းဖြစ်တယ်ကိုလူမျိုးတွေကိုတိုင်းပြည်အတွက်ဖြစ်ရတာအဲ့ဒါကိုကုညီရှင်တို့တစ်ဖက်တစ်လမ်းကနိုင်တဲ့ဘက်ကတောင်းဝင်ထမ်းချောက်စင်လို့ပ
ါဒေသတွင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Jurisdiction Commission ကဒေသဆိုင်ရာဒါရိုက်တာ CS Zarifi ကတော့ရဲတပ်ဖွဲ့မှာလူမျိုးပေါင်းစုံဘာသာပေါင်းစုံပါဝင်တယ်လို့မြင်တဲ့အကြောင်းပြောပါတယ်
So you would expect a new police force being set up in that situation to reflect the diversity, the ethnic diversity.
ဒီလိုအခြေအနေမျိုးမှာရဲတပ်ဖွဲ့အသစ်အနေနဲ့လူမျိုးစုံကိုကူစားပြုမယ်။ဘာသာရေးအမတူတဲ့သူတွေပါဝင်မယ်လို့မျှော်လင့်ပါလိမ့်မယ်။ဒါပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိပြီးသားရောထပ်ပြီးအင်အားဖြည့်တဲ့ရဲတွေထဲမှာရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေမပါပါဘူး။ဒီလိုလုပ်တာကရဲတပ်ဖွဲ့လုပ်ငန်းတွေမထိရောက်တဲ့အပြင်အခြေအနေပိုဆိုးလာနိုင်ပါတယ
်။တင်မာမှုတွေဖြစ်ပေါ်နေတဲ့အချိန်လူသစ်တွေကိုရဲတို့တင်တန်းပေးပြီးလက်နက်တွေတပ်ဆင်ပေးတာကအမားတွေများနိုင်တယ်ဆိုပြီး CS Zarifi ကဝေဖန်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဒူရဲမှုရဲမှုကြီးခင်ကျော်ကအခုစုဆောင်းတဲ့တပ်သားတွေထဲမှာမွတ်စလင်မပါဘူးဆိုတာကိုဝန်ခံပေမဲ့နိုင်ငံတော်တာဝန်ထမ်းဆောင်မဲ့ရဲတပ်သားတွေဖြစ်ပြီးရဲတပ်ဖွဲ့ထဲမှာမွတ်စလင်ဒါမှမဟုတ်တခြားဘာသာဝင်မပါဝင်ရဘူးဆိုတဲ့စည်းကမ်းသတ်မှတ်ချက်ရှိတဲ့အကြောင်း VOA ကိုပြောပြပါတယ
်အော်ကျွန်တော်တို့ဟိုဟာလေရဲတပ်သားတွေနဲ့ဖွင့်လှစ်တာရှိပါတယ်ခင်ဗ
ျဟုတ်ကဲ့ဟုတ်
ကျွန်တော်တို့ရခိုင်ပြည်နယ်ဒီစစ်ပေမြို့မှာပါပါခင်ဗျကျွန်တော်တို့ဒါကကျွန်တော်တို့ရခိုင်ပြည်နယ်မှာကျွန်တော်တို့ရခိုင်ပြည်နယ်ထဲမှာရှိတဲ့ဟိုရဲတပ်ဖွဲ့ဝင်ကျင်တဲ့လူတွေကိုကျွန်တော်တို့တတ်မှတ်ထားတဲ့အရေးချင်းနေတယ်ပေါ့နော်ပြည်မိတဲ့လူတွေကိုစီစစ်ရွေးချယ်ပြီးတော့မှတင်နှံပေးတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ကဒါပုံမှန်ဖွင့်နေကြတင်နှံပါခင်ဗျဟုတ်ကဲ့အဲ့ဒီထဲမှာကျွန်တော်တို့တို့တတ်မှတ်ထားတဲ့စာငိမ့်စာနှုန်းတွေမျက်မြင်ဆက်နှက်ချက်တို့နောက်ကစိတ်စိုက်ကိုပိုင်းဆိုင်ရာကိစ္စတွေကျွန်တော်တို့နောက်စီးပိုင်းဆိုင်ရာကိစ္စတွေစစ်ဆေးပြီးတော့မှအားလုံးကသိတဲ့တက်ရောက်နေတာ116ခုရှိပါခဲ့။ဒီပါလေမျက်မြင်ဆက်နှက်ချက်ဆိုတော့ခန္ဓာကိုယ်အစိတ်ပိုင်းတွေအင်္ဂါစုံမစုံပေါ့နော်။အဲ့ဒါကြီးစစ်ဆေးတာကြီးရှိတယ်။လက်မှာဆေးမင်ကြောင်တွေနဲ့ပြည်သူလူထုအမြင်မတင့်တော်တဲ့ဥစ္စာတွေပါမပါကြည့်တာပေါ့နော်။နောက်လက်ပွားတာတို့လက်ကောက်တာတို့တနက်ပြစ်လို့မရတဲ့အခြေအနေမျိုးတို့လက်နဲ့ကင်လို့မရတဲ့အခြေအနေမျိုးတို့ရှိမရှိပေါ့။အဲ့လိုစစ်ဆေးတဲ့အမြင်ကိုစစ်ဆေးတဲ့အချက်ဆက်နှက်ချက်ရှိပါတယ်။အဲ့ဒီဆက်နှက်ချက်နဲ့ကိုက်ညီတဲ့သူတွေကိုကျွန်တော်ကပဏာမရေးပါတယ်
မွတ်စလင်တွေတော့ကျွန်တော်တို့အခုလက်ရှိဒီထဲမှာမပါပါဘူးခင်ဗျာကျွန်တော်တို့ဒီမှာမျိုးခမီဟိုဒိုင်းနဲ့အဲနောက်တကချင်းအဲဗမာပေါ့နော်ရခိုင်အဲအဲ့ဒီလူမျိုးတွေတော့ပါပါတယ်ခင်ဗျာအလုံ
းဟုတ်ကဲ့ဒီတော့တွင်ဆိုရလုံကျွေးတပ်ဖွဲ့တွေနဲ့ကျန်းဖက်သူတွေကြားတိုက်ခိုက်မှုတွေပြင်းထန်နေပြီးရခိုင်ပြည်နယ်မြောက်ပိုင်းကယာနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်မြန်မာဆိုရတာဝန်ရှိသူတွေကတော့ဒီသတင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတစုံတရာအကြောင်းကြားတာမျိုးမရှိသေးတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ